မနက်ငယ်ရှိဟောင်းပကံဒီသကိုကမ္ဘာအမွေနှင့်စီးရင်အဖြစ်နဲ့ထည့်သွင်းသတ်မှတ်လိုက်ပြီးလို့ကုလသမဂ္ဂယူနက်စကိုကဒီကနေ့မှစင်ညာလိုက်ပါတယ်။အဇာဘိုင်ဂျန်နိုင်ငံမှာဒီကနေ့ချင်းပါပြုလုပ်တဲ့ယူနက်စကိုရဲ့ကမ္ဘာအမွေနှင့်ကော်မတီအစည်းအဝေးအတွင်းအခုလိုသတ်မှတ်လိုက်တာဖြစ်တယ်လို့ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုဆိုင်ရာအဖွဲ့ယူနက်စကိုရဲ့ အခုလိုကမ္ဘာအမွေနဲ့ဖြစ်ထည့်သွင်းသတ်မှတ်လိုက်တဲ့အပေါ်မှာမြန်မာအစိုးရနဲ့ပြည်သူတွေကိုစားအထူးပဲကျေးဇူးတင်တယ်လို့လည်းယူနက်စကိုဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တန်ဘာကြီးဦးကျော်စရာကဒီကနေ့ခန္ဓာထွက်မှာပြောကြားလိုက်ပါတယ်။ပကံဒေသကိုကမ္ဘာအမွေနဲ့စီးရင်ဝင်ဖို့အတွက်နိုင်ငံတကာအထိမ်းအမှတ်အဆောင်နဲ့နေရာဒေသများကောင်စီအဖွဲ့ကပညာရှင်တဦးက2018ဆတွင်မှာဆယ်မှာဆယ British ကမ္ဘာ့အမွေနဲ့စီရင်တဲ့ထည့်သွင်းပေးဖို့တခါလျှောက်ထားခဲ့ပြီးပေမဲ့စစ်ဆိုးရကပုဂံမမျိုးစင်စောက်တာဖျားထိတင်တာရွှေသင်္ကန်းကတ်တာတွေလုတ်ခဲ့တာကြောင့်ဝေးပုဂံလက်ရကိုထိခိုက်စေတယ်ဆိုပြီးတော့ရှီဟောင်းသူတေသနာပညာရှင်တွေကကန့်ကွက်ခဲ့ကြပါတယ်အခုနှစ်မှာတော့ကမ္ဘာ့အမွေနဲ့အဖြစ်သတ်မှတ်ဖို့အစိုးပြုထားတဲ့နေရာ35နေရာရှိခဲ့ပြီးတော့ဒီထဲကမြန်မာနိုင်ငံပုဂံဒေသအဖွဲ့ဝင်21နေရာကိုဒီနှစ်မှာကမ္ဘာ့အမွေနဲ့အဖြစ်သတ်မှတ်တယ်ဆိုပြီးတော့ UNESCO ကကြေညာခဲ့တာဖြစ်ပါတယ်ခင်ဗျာ